52 ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကို တက်ဖို့ အမေရိကန်နိုင်ငံနယူးယောက်မြို့မှာရောက်နေတဲ့ နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာ ကုလသမဂ္ဂဌာနချုပ်မှာ မက္ဆီကို သမ္မတ အန်ရီကေ ပီညေနီယေတော ဒိမတ်နိုင်ငံဝန်ကြီးချုပ် လာလော့ ရက်စ်မူဆန် ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ် ရှေ့ ခါစီနာ ကုလသမဂ္ဂပညာရေးသိပ္ပံနယ်ယဉ်ကျေးမှု အဖွဲ့ UNESCO ရဲ့ညွှန်ကြားရေးမှူးချုပ် အီရီနာ ဘိုကိုဗာရိုနဲ့ စက်တင်ဘာလ 19ရက်တနင်္လာနေ့မနေ့ပိုင်းက တည်ကြားစီတွေ့ဆုံခဲ့ပါတယ် တွေ့ဆုံမှုအတွင်း ဆွေးနွေးခဲ့ကြတဲ့အကြောင်းအရာ အသေးစိတ်ကိုတော့ သတင်းထုတ်ပြန်ခြင်းမရှိပါဘူး ဒေါက်ဆန်းစုကြည်ဟာ စက်တင်ဘာလ 19ရက်နေ့က ကုလသမဂ္ဂအထွေထွေညီလာခံမှာ ကျင်းပတဲ့ဒုက္ခသည်တွေနဲ့ ရွှေ့ပြောင်း ဝင်ရောက်သူတွေအရေး နိုင်ငံတကာကောင်းဆောင်တွေရဲ့ ထိပ်သီးအဆိုးရုံမှာ တက်ရောက်အမှာစကားပြောကြားဖို့ရှိပေမဲ့လည်း မပြောပြခဲ့ပါဘူး ဒေါက်ဆန်းစုကြည်ဟာ ဒီကနေ့ စက်တင်ဘာလ 20ရက်နေ့မှာတော့ ကုလသမဂ္ဂအထွေထွေညီလာခံမှာ ဘန်ကီမွန်းက ကမ္ဘာကောင်းဆောင်တွေကို တက်ခင်းအပ်ခံတဲ့ နေ့လယ်စာစာပွဲကို တက်ရောက်မှာဖြစ်ပြီး ညနေပိုင်းမှာတော့ အမေရိကန် သမ္မတ ဘရက် ဥဘားမားက ကမ္ဘာကောင်းဆောင်တွေကို တက်ခင်းအပ်ခံတဲ့ ညစာစာပွဲကို တက်ရောက်မှာလည်းဖြစ်ပါတယ် စက်တင်ဘာလ 21ရက်နေ့မှာတော့ ကုလသမဂ္ဂအထွေထွေညီလာခံကို တက်ရောက်ပြီး မိန့်ခွန်းပြောကြားမှာဖြစ်ပါတယ် စက်တင်ဘာလ 21ရက်နေ့ ညနေပိုင်းမှာတော့ နယူးယောက်မြို့မှာရှိတဲ့ Asia Society Policy Institute မှာမြန်မာနိုင်ငံဖွံ့ဖြိုးရေးနဲ့အနာဂတ်အကြောင်းမိန့်ခွန်းပြောကြားဖို့ရှိပါတယ် ပြည်ထောင်နိုင်ငံကတစ်ဆင့်အမေရိကန်နိုင်ငံကို စက်တင်ဘာလ 13ရက်နေ့နောက်ပိုင်းမှာရောက်လာတဲ့ဒေါက်ဆန်းစုကြည်ဟာ Washington DC မြို့တော်မှာ သမ္မတ ဘရက် ဥဘားမား လွှတ်တော်ကောင်းဆောင်အနေနဲ့တွေ့ဆုံပြီး နယူးယောက်မြို့ကိုခီးဆက်သွားခဲ့တာဖြစ်ပါတယ်